တူရကီနိုင်ငံမှာအဖမ်းခံရတဲ့သတင်းသမားတွေတာဝန်ယူပြီးလုတ်ကင်နေတဲ့သတင်းစာတိုက်ကိုပံ့ပိုးထောက်ခံတဲ့အနေနဲ့တနင်္ဂနွေနေ့ကအစ္စတန်ဘုလ်မြို့တော်မှာရလူရပေါင်းများစွာချီတက်ပြီးဆန္ဒပြနေတာကိုတူရကီရဲတွေကမိသက်ပိုက်တွေမြေယိုဘုံတွေတုံးပြီးဖြိုခွဲခဲ့ပါတယ်။မအောင်မြင်တဲ့အာဏာသိမ်းမှုနောက်ပိုင်းတူရကီအစိုးရကအခုထိဖမ်းဆီးမှုတွေဆက်ပြီးလုပ်နေတာဖြစ်ပါတယ်။တူရကီအာဏာပိုင်တွေကဒီအတိုက်ခံသတင်းစာတစ်စောင်ဖြစ်တဲ့ Cem Hürriyet ကသတင်းတောင်နဲ့အမှုဆောင်အရာရှိ၉ဦးကိုဖမ်းဆီးဖို့အမိန့်ပေးခဲ့ပြီးနိုင်ပိုင်းတွင်မှာပဲအခုလိုဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ဒီသတင်းစာတိုက်ဟာတူရကီကဇူလိုင်လမအောင်မြင်တဲ့အာဏာသိမ်းမှုမှာနောက်ွယ်ကနေကျိုးကင်သူတွေကိုပံ့ပိုးမှုပေးခဲ့တယ်လို့အစိုးရရှင်တွေကဆက်ဆွဲပါတယ်။ဒါအပြင်တူရကီအရှေ့တောင်ပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရဒေသရဖို့အတွက်တူရကီအစိုးရကိုတိုက်ခိုက်နေတဲ့ကတ်စ်လက်နက်ကိုင်တွေနဲ့ဆက်နွယ်မှုရှိတယ်လို့လည်းဆက်ဆွဲခဲ့တာပါ။ဒီသတင်းစာဟာဇူလိုင်လ15ရက်အာဏာသိမ်းမှုစ조사မှုပေါ်ပေါက်ပြီးကတည်းကကျောင်းဆရာတွေသတင်းသမားတွေရဲတွေနဲ့တရားသူကြီးတွေအပါအဝင်လူပေါင်းတသိန်းကျော်ကိုဖမ်းဆီးခဲ့တဲ့ကြီးမားတဲ့ချိန်မုံမှုတွေလုပ်ခဲ့တဲ့တူရကီသမ္မတရီဆက်တယ်ရပ်အာဒိုဝန်ကိုအခုချိန်ထိဝေဖန်မှုတွေရေးသားနေတဲ့အတိုက်ခံသတင်းစာအနှဲငယ်တွေကတစောင်ဖြစ်ပါတယ်။တောက်ကြနေမှာတူရကီရဲတွေကနိုင်ငံရေးတက်တဲ့အခြေဆုံးပါတီကြီးဖြစ်တဲ့ကတ်စ်လိုလာတဲ့ပြည်သူဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်ဒရာဇင်လောက်ကိုဖမ်းဆီးခဲ့တာမို့သမ္မတအာဒဝမ်ရဲ့ချိန်မုံမှုတွေကလည်းလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်မှာစိတ်ပူနေတဲ့တူရကီရဲ့အနောက်နိုင်ငံမဟာမိတ်တွေကြားစိုးရိမ်မှုတွေကိုတိုးလာစေတာဖြစ်ပါတယ်။